မောင်နှမမျိုးနဲ့ဒုချိရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဝင်ကြီးတို့အစိုးရဖွဲ့ကအခုဒီပြပနိုင်ငံအစိုးရတွေကစုံစမ်းစစ်ဆေးပေးဖို့တောင်းဆိုတာတွေကိုပယ်ချတာတွေရှိတော့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ရှင်တက်ဆိုင်ရာတန်ယုံတွေကိုပေါ့လေစင့်ခေါ်သတိပေးတာတွေရောရှိပါလားရှင်နောက်တန်ယုံတွေနဲ့ဆက်ဆံရေးအခြေအနေတွေရောရှင်ဘယ်လိုများပြောနိုင်မလဲဝင်ကြီးရှင
်ပုံမှန်ပြောပါဦးဗျာကျွန်တော်တို့ကစုံစမ်းစစ်ဆေးမှုကိုပယ်ချတာမဟုတ်ဘူးဒီအစည်းအဝေးမတိုင်ခင်ကပဲကျွန်တော်တို့လွတ်လပ်တဲ့ရခိုင်ပြည်ပကစုံစမ်းကော်မရှင်ကသွားစုံစမ်းခဲ့ပြီးမကြခင်မှာကျွန်တော်တို့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ကော်မရှင်နဲ့တွဲဆောင်ဆောင်မှုရှိတယ်။တော်လို့ရှိရင်ကျွန်တော်ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းနဲ့ဖွံ့ဖြိုးတိုးမှုအကောင့်အထွေဖွဲ့ရေးဗဟုကော်မတီရတယ်သူရဆောင်ဆောင်မှုတွေလုပ်ဖို့ရှိတယ်။ကျွန်တော်တို့ကဒါကိုဆောင်ဆောင်မှုမလုပ်ဘူးလို့ပြောတာမဟုတ်ဘူး။နှစ်ကတော့တို့ကနိုင်ငံတကာကပါဝင်မှုလို့ပြောတယ်။အဲ့တော့အမေရိကန်နိုင်ငံကတစ်ချိန်လုံးကကိုရိုနာမိုးချင်းစကားမှာလူ့ခွင့်ရေးချိုးဖောက်မှုတွေရှိလို့နိုင်ငံတကာကဆောင်ဆောင်ခွင့်ပြုပါလို့တောင်းဆိုတဲ့အခါမှာဒါအမေရိကန်နိုင်ငံရဲ့ကိစ္စဖြစ်တယ်အမေရိကန်အနေနဲ့လွတ်လပ်စွာဆုံမနိုင်တဲ့အရေးချင်းရှိလို့ပါဝင်စရာမလိုဘူးလို့ပြောတယ်ကျွန်တော်လည်းအဲ့ဒီအတိုင်းပဲကျွန်တော်နိုင်ငံမှာဒါမျိုးကိုလွတ်လပ်စွာဆုံမနိုင်တဲ့ကော်မရှင်ရဲ့ဖွဲ့စည်းရှိပြီဒါကိုလုပ်မယ်ကျွန်တော်တို့ရဲ့ရရှိတဲ့တင်ချက်တွေကိုအားလုံးဝေမျှပေးမယ်ဖွင့်လင်းနေသွားလုပ်မယ်တိုးတော့နိုင်ငံတကာကိုယ်စားလှယ်ထဲတဲ့ကိစ္စတော့ကျွန်တော်တို့လက်မခံနိုင်ဘူးနံပါတ်3ကတော့နိုင်ငံသားတန်ယုံနေတဲ့ဆက်ဆံရေးဘယ်လိုရှိလဲလို့မေးရင်တော့သူတို့ကဗီယက်နာကွန်ဗင်းရှင်းနိုင်တန်တဝန်ချင်းဝင်တဲ့အညီနေထိုင်မယ်ဆိုတော့ကျွန်တော်တို့နဲ့ဆက်ဆံရေးကောင်းမှာပေါ့တန်တမာချင်းဝင်တဲ့အညီမနေဘူးဆိုတော့ကျွန်တော်တို့ကလည်းဒါအပြာနာသဘောပဲဖြစ်မှာပဲ
ပြီးခဲ့တဲ့ရက်ကဝင်းကြီးတို့ဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ရှင်းလင်းပွဲလုပ်တဲ့အခါမှာသတင်းမီဒီယာတချို့ကိုမဖိတ်ကြားဘူးလို့သိရပါတယ်ရှင်ဆိုတော့ဝင်းကြီးတို့အနေနဲ့အခုနောက်အဲ့လိုသတင်းထုတ်ပြန်တာမျိုးတွေလုပ်တဲ့အခါမှာမီဒီယာတွေကိုကန့်သတ်မှုတွေလုပ်ဖို့ရှိပါလားရှင
်ကျွန်တော်တို့လည်းစဖိတ်တော့လည်းကျွန်တော်တို့ရှင်းပြတယ်အဲ့ဒီကလည်းအပြင်မှာထွက်ပြီးရှင်းပြတယ်အဲ့ဒါကသတင်းစာရှင်းလင်းပွဲမဟုတ်ဘူးနိုင်ငံခြားရေးဝန်ကြီးဌာနကတာဏမန်အဖွဲ့ကိုနဲ့တွေ့ဆုံရှင်းပြတဲ့အစည်းအဝေးအဲ့ဒီအစည်းအဝေးကိုကျွန်တော်တို့ကမီဒီယာကာဗာအနေနဲ့လုံနိုင်အောင်လို့ဖိတ်တယ်ဖိတ်တဲ့အခါမှာတက်ရောက်တဲ့လူများတယ်နောက်တစ်ခါအခန်းရဲ့ခြေနေရကျွန်တော်တို့ကကန့်တက်ပြီးတော့ဖိတ်ကြားတယ်ဖိတ်ကြားတော့ပြည်တွင်းမှာဆိုရင်နေစဉ်တို့သတင်းစာတွေကအကြီးဆုံးလို့ရေဘူးရအများအလက်ခံထားတဲ့လေးဆောင်ဖိတ်တယ်ပြီးနိုင်ငံခြားသတင်းဌာနတွေကြတော့ကျွန်တော်တို့အာဆီယံကိုကိုစားပြုတဲ့ CNN ကိုဖိတ်တယ်တယ်လော့ပါတာတွေကဂျပန်ကိုကိုစားပြုတဲ့ထဲကနေပြီးမှဂျပန်ဆိုးရွားရတာဖြစ်တဲ့ NHK ကိုဖိတ်တယ်တရုတ်မှာ CCTV ကိုဖိတ်တယ်ဥရောပနဲ့အမေရိကန်တို့တို့ကြတော့ Rider ရဲ့ AFP ရဲ့နောက် BBC ရဲ့ကိုကျွန်တော်ဖိတ်ပြီးတယ်အဲဒါဝင်ခွင့်မရတဲ့လူတွေအားလုံးတော့ဒီမှာကျွန်တော်ကိုယ်တိုင်ပဲသွားပြီးတော့ဆွေးနွေးချက်တွေရှင်းပြီးတော့ဝန်ကြီးတွေပြောကြားတဲ့ချက်တွေလည်းဝေးပါတယ်ဒါတော့နိုင်ငံတကာမှာလည်းလူမျိုးအစည်းအဝေးဆိုရင်မီဒီယာကာဗာတည်ဆတ်တော့ဆိုရင်ဒါရေးချေးနေပေါ်မူတည်တော့ကန့်သတ်ဖိတ်တာလည်းရှိတာပါပဲ
ဟိုနောက်တစ်ခုဝန်ကြီးပြောသွားတာ NGO တွေပြည်ပအဖွဲ့အစည်းတွေကြောင်းပေါ့လေဒီပြဿနာတွေကပိုပြီးရှုပ်ထွေးရတယ်ဆိုပြီးတော့ပြောတာတွေ့တော့အခုဒီ NGO တွေဒီနိုင်ငံတကာအဖွဲ့အစည်းတွေရခိုင်ပြည်နယ်မှာရှေ့လျှောက်ပေါ့လေလုပ်ငန်းတွေလုပ်ကင်တဲ့အခါမှာအစိုးရအနေနဲ့ဘယ်လိုမူဝါဒတွေချပြီးဆောင်ရွက်ဖို့ရှိပါလဲရှင
်ပထမဆုံးအချက်ကတော့ကျွန်တော်တို့တို့နဲ့ MOU ထိုးရတဲ့အခါမှာလိုင်းနာမယ်စီမင်းနေရှိတယ်အဲ့ဒီစီမင်းနေတိုင်းတို့အတိအကျလိုင်းနာဖို့လိုပါတယ်နှစ်ကတော့တို့ရဲ့လုပ်ငန်းတွေကိုပွင့်လင်းမြင်သာစွာလှုပ်ဆောင်မှုလိုတယ်အခုတစ်ချိန်မှာတချို့အရေးကအဲ့ဒါဒုက္ခသည်စခန်းတွေကိုတွားပြီးတော့ပြီးတဲ့အခါမှာညဘက်တည်သွားတယ်လို့ပြောဆိုရဲဒေသခံတွေတန်တရားဖြစ်စီရကောင်းတဲ့ကိစ္စမျိုးတွေရှိတယ်အဲ့ဒါမျိုးတွေကိုကျွန်တော်ပွင့်လင်းမြင်သာစွာလှုပ်ဆောင်ခြင်းတယ်ပြီးလို့ရှိရင်ရခိုင်ပြည်နယ်မှာပဋိပက္ခကြောင့်ဒုက္ခဖြစ်တဲ့အချိန်မှာနှစ်ဖက်အတိုင်းဝိုင်းရှိတယ်အဲ့နှစ်ဖက်အတိုင်းဝိုင်းကိုမျက်မျက်တတအကူအညီပေးဖို့လိုတယ်တစ်ဖက်ဘက်ကပဲပဲလိုက်ပြီးတော့ပေးတာမျိုးပဲလိုက်တယ်လို့အများအထင်မှားစေမယ့်ကိစ္စမျိုးမလုပ်ဖို့လိုတယ်အဲ့ဒီသုံးချက်ကိုလိုက်နာလို့ရှိရင်ကျွန်တော်တို့ဘာမှပြဿနာမရှိဘူးပူပေါင်းဆောင်ရွက်မှုကောင်းနေမှာပဲ
အခုဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ ALD ရခိုင်ဒီမိုကရေစီအဖွဲ့ချုပ်တို့ RNDP တို့ကနေပြီးတော့နယ်စပ်လုံခြုံရေးတိုးမြင့်မှုတောင်းဆိုနေတာတွေလည်းတွေ့ရပါတယ်ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ကဆိုရင်ဒီရခိုင်ဘင်္ဂလားဒေ့ရှ်နယ်စပ်မှာနယ်ကြားစောက်တက်ထားဖို့ကြိုးပမ်းမယ်ဆိုပြီးတော့ပြောတာတွေ့ရပါတယ်ရှင်ဒီပေါ်မှာဝင်ကြီးတို့ရဲ့သဘောထားကိုလည်းသိချင်ပါတယ်ရှင်
ဒီရိုင်းဘီနဲ့ဘင်္ဂလားဒေ့ရှ်ကမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နဲ့ဆက်ရဲလုံခြုံရေးတော့ကျွန်တော်တို့တိုးမြင့်လှုပ်ဆောင်သွားမှာပါပဲ။ဘာဖြစ်လို့လဲဆိုတော့အဲ့ဒါ RSO ဖွဲ့ရနေဆိုမှသို့ဖောက်ပြီးလုံဆောင်နိုင်ရှိတယ်။မကြခင်ကအတက်စီအောင်ကျော်သိန်းကိုအကြမ်းဖက်တိုက်ခိုက်မှုတွေလုပ်ခဲ့တာရှိတယ်။ဘင်္ဂလားဒေ့ရှ်အစိုးရရဲ့သတင်းများအရလားအကြမ်းဖက်သမား၃ဦးပါကစ္စတန်မှာလေ့ကျင့်လာတဲ့ဟာ၃ဦးကိုသွားပြီးတဲ့ခိုးဝင်မှုလုပ်တဲ့အချိန်မှာမိတာရှိတယ်။ဒါမျိုးတွေဖြစ်တဲ့ကြောင့်မို့ကျွန်တော်တို့အဲ့မှာရှိတဲ့ရဲတပ်ကြီးနေတပ်မတော်တပ်ဖွဲ့နေတော့လုံခြုံရေးတိုးမြင့်ဆောင်ရွက်မှာဖြစ်ပါတယ်
။ကျေးဇူးတင်ပါတယ်ရှင်။
ဟုတ်ကဲ့ပါ